ဆီယနာတိမ်မှုစန့်ကျင်သူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကမျက်ခြေမပြစောင့်ကြည့်ဖြိုခွင်းနေတဲ့ကြားကရန်ကုန်မှာလူငယ်တွေလျှက်တပြက်ဆန္ဒပြမှုတွေကိုပြေးလွှာရင်လှုပ်လာကြပါတယ်ဒီနေ့လဲမြို့နယ်တချို့မှာသူတို့တောင်းဆိုကြင်တာကိုအချိန်တိုအတွင်းတောင်းဆိုဆန္ဒပြကြပြီးလူစုခွဲခဲ့ကြပါတယ်ရန်ကုန်ကလာတဲ့တရင်အပြည့်စုံကတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
ဆီယနာတိမ်အုပ်ချုပ်မှုကိုဘလို့နီးနဲ့မှလက်မခံနိုင်ကြောင်းရတဲ့နီးနဲ့ရှိတဲ့အင်အားသုံးပြီးလူငယ်တွေဟာဒီကနေ့မှလည်းဆန္ဒပြကြပါတယ်ရန်ကုန်မြို့စမ်းကြောင်းနဲ့ကြီးမနိုင်မြို့နယ်ကလူငယ်တွေစုပေါင်းပြီးအာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုဒီကနေ့မနက်ပိုင်းမှာဗဟိုလမ်းမပေါ်စုဝေးပြီးပြုလုပ်ကြပါတယ်မနက်ပိုင်းကဒီလိုလူငယ်90လောက်စုစည်းဆန္ဒပြနိုင်ခဲ့ကြပေမဲ့နေ့လယ်ပိုင်းဆန္ဒပြပွဲကိုတော့လုံခြုံရေးအခြေအနေအရဖျက်သိမ်းလိုက်ရတယ်လို့ဥဆောင်ပါဝင်သူလူငယ်တဦးက VOA ကိုပြောပြပါတယ်
ဒီတိုင်းစံကြောင်းဖြစ်ကြတယ်နေ့တိုင်းမှာတော့ဟိုဒီကရင်းရများလာနေတယ်ကျွန်တော်မထွက်လိုက်ရဘူးနော်ညီလေးမှာသူ့ကိုပလန်ထားတဲ့ဟာလေးရဲ့ငွေချင်းနေကြောက်ကြတယ်ပါလေဟုတ်သူကတော့ဒီ blue debate ပေါ့နော်ဒီစစ်ခေါင်းကြီးနဲ့တက်တက်တဲ့ကြီးတွေမတုံ့ဖို့ရထုတ်တဲ့ဟာတွေမတုံ့ဖို့အဲ့ကြောင့်လေ blue debate ကြတယ်သူကတော့အမျိုးကြီးကိုထောက်ခံကြအောင်ပါပါပဲကျွန်တော်တို့ဒီဟိုကနကြရဲအကုန်လုံးဘောလံပီစနာကိုဥပ္ပယကြရပါတော့လေဟုတ်
ရန်ကုန်မြို့ရဲ့တချို့လမ်းတွေပေါ်မှာလည်းလုံခြုံရေးကြောင့်လူငယ်တွေဟာပြေးလွှားရင်းနဲ့ကြွေးကြော်တဲ့နေကိုအော်ဟစ်ကြွေးကြော်တောင်းဆိုဆန္ဒပြခဲ့ကြတာပါအရင်ကလိုအုပ်စုလိုက်လူမစုကြတော့ဘဲစတင်တဲ့သူကကြွေးကြော်တန်တိုင်တော့မှနောက်ကနေပြေးလိုက်လာကြပြီးစုပေါင်းဆန္ဒပြနောက်လူစုခွဲကြတဲ့ပုံစံမျိုးလှုပ်လာကြတာပါရန်ကုန်တဖက်ကန်တွန်တေးမြို့မှာတော့ညမထွက်ရသတ်မှတ်ကြင်ကြော်တာနဲ့တပ်ဖွဲ့ဝင်တွေဘက်ကလိုက်လံရှာဖွေဖမ်းဆီးတာတွေလုပ်နေပါတယ်လို့ဒေသခံတဦးကပြောပြပါတယ်
ဒီကားထုတ်ကြတယ်ရှင်းလာကြမဆက်စားတော့ပြီးတော့ဖတ်တာတယ်အဲ့ဒီချိန်မှာသူတို့မြတ်တ်နေရင်လည်းအဲ့ဒီလူငယ်ကိုယောက်ကိုသူဖမ်းသွားတယ်ပါပြီးတော့ဒီကနောက်ကလည်းအဆပြီးတော့လူဒီကောက်30ပေါ့ကျွန်တော်ဒီဒီစိတ်ခေါင်းဆောင်နေလေအဲ့ဒီကောက်30ကိုမင်းရဆပြီးတော့သူကပုံမှန်ငါးလားခါကြီးနဲ့တရားရုံးမှာတရားခွဲတယ်အဲ့ဒီကိစ္စကိုသူကရှင်းနေလိုက်လို့လည်းမပြူဘူးပြီးတော့တရားရုံးကိုလည်းဝင်ဝင်မရှိဘူးဒီနေ့ပိုင်းကသူကတောင်းဆရာဆရာမတွေစီရီယံဝင်တောင်းဆရာဆရာမတွေပို့ပြီးတော့ဖိရတယ်ပါအဲ့ဒီနောက်ပါကြအဲ့စီရီယံဝင်ဆရာဆရာမတွေနားမှာအဲ့ဒီလူရှုပ်ကြတာတွေပါကြားရတယ်။မနေ့ကညဆိုကျွန်တော်ဒီတို့ဘင်းတော်ရက်ွက်အဲ့ဒါမှာတို့ကကင်းခဲ့ပြီးပါတော့ဆယ်ဆယ်နဲ့15မိနစ်လောက်ပြီးပြတ်သွားတယ်။ပြီးတော့ပါတော့အမကျုပ်စီအတိုင်းတော့ကြားရတယ်ရှိတယ်မှာ။ဒါမဲ့ပြီးတော့မပါပါဘူး။
တာဂီတာမြို့နယ်ဘက်မှာလဲစစ်ကောင်စီတပ်တွေဟာရက်ွက်တွေတဲ့အထိဝင်ပြီးလူငယ်တွေကိုလိုက်လံဖမ်းဆီးနေပါတယ်။ဒီလိုအခြေအနေတွေကြားမှာပဲတာဂီတာမြို့နယ်အမှတ်9ရက်ွက်ဥက္ကဋ္ဌကိုအေဇင်းတိုင်မဲလို့ဆိုတဲ့သူ၃ယောက်ကဓားနဲ့ထိုးသွားလို့တေဆုံးခဲ့ပါတယ်။လုံခြုံရေးတင်းကျပ်နေတဲ့ကြားကအခုလိုဖြစ်ပွားခဲ့တာလို့တာဂီတာနေလူငယ်တဦးကပြောပြပါဗျာ။အ
ဲလက်ရှိမှာအဲ့ဒီကမဖြစ်ချင်းတရမကဘုံပေါက်တွေလေ။ဘုံပေါက်တော့ဘုံအနမှာဆက်တိုက်ပဲဒီလုံးလောက်ဆက်ပေါက်တယ်။ကျန်ချာလို့ပေါ့နော်ဘုံပေါ်လေးနေထိုင်မှကျွန်တော်တို့ရဲ့လက်ရှိကဟိုအကျဉ်းအထက်ပြောပြောမယ်ပြင်းပြင်းထန်ထန်ဖြစ်နေတယ်ပေါ့နော်ဥပမာကျွန်တော်တို့အခုလက်ရှိ7နိုင် official အမိတ်နောက်ထပ်အမိတ်ထုတ်ထားပေးမယ်လို့9နိုင်လောက်ဆိုရမယ်တို့တွေကအမျိုးမျိုးရင်ပေါ်တွေတွေဝင်ပြီးတော့ဟိုဖြစ်တာလေနောက်ပြီးတော့ဖမ်းရတဲ့လူတွေလည်းရှိတယ်အဲဒီတော့မှအဲဒီမျိုးတို့တို့မတင်ကြတဲ့လူဆိုလို့ချင်းကျွန်တော်တို့ဝင်ပြီးတော့ဖမ်းသွားတဲ့ဟာမျိုးရှိတယ်နောက်ပြီးတော့တက်ဆွဲတဲ့နေရာလေးနည်းနည်းချင်းချင်းလောက်ထားတယ်အမဒီရက်ရက်ရှိမှာကြောင်းနေမှာတက်ဆွဲတယ်ဆိုတော့တဘာရောင်းနေလို့သူတို့ပြောင်းတယ်အဲ့လိုမျိုးနေထားရရရှိတယ
်ဆရာနာတိမ့်ပြီးတဲ့နောက်ကန့်ကွက်ဆန္ဒပြနေတဲ့သူတွေပေါ်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကလက်နက်အင်အားတုံးပြီးနှိမ်နင်းနေတာကြောင့်ပြည်သူတွေရဲ့မကျေနပ်မှုကပိုတိုလာနေတာပါရန်ကုန်မြို့ပါဝင်တခြားမြို့တော်တော်များများမှာလည်းရတဲ့အင်အားရတဲ့နီးနဲ့လူထုကဆရာနာရှင်စန့်ကျင်ရေးဆက်ပြီးတော့ဆန္ဒပြနေကြပါတယ်ရှင
်မဆုမွန်ပါခင်ဗျ